လူဦးရေ2000လီးပါးနေထိုင်ကြတဲ့ပသိမ်မြို့6ရပ်ကွက်ယထာလန်တစ်ဖက်တစ်ချက်မှာရှိတဲ့ပိုင်ဆိုင်မှုအထောက်အထားအခိုင်အမာမရှိတဲ့နေအိမ်တွေကိုစစ်ကောင်စီလုံခြုံရေးအဖွဲ့တွေကစပြီးဖြိုဖျက်နေပြီလို့ဒေသခံတွေကပြောပါတယ်။လက်ရှိနေတဲ့နေရာကနေထွက်ခွာပေးရမယ်ဆိုတဲ့ကြေညာချက်ကိုထုတ်ပြန်ထားတဲ့အတွက်အချို့ကနီးစပ်ရာလူမှုကွန်ရီရေးအဖွဲ့တွေကိုအကူအညီတောင်းထားတယ်လို့အသင်းတစ်ခုရဲ့တာဝန်ခံက VOA ကိုပြောပါတယ်
။ဟိုကျွန်တော်တို့အများထောက်ပံ့ပေးနေတဲ့ဟိုရက်ပေါ်တစ်ခုပေါ့နော်။တို့နေရာရဲ့ယထာနေတွေပါလို့တို့လည်းထည့်ပေးရမယ်။အခုတော့ကျွန်တော်လက်အကူအညီတောင်းထားတာ။ထောက်ခံရတဲ့နေရာတွေကမျိုးကျွန်တော်ကသူ့ကိုလောက်ပိုက်ခွင့်လုပ်သွားကြတာပေါ့။အဲကျွန်တော်တို့ကတော့လေဟိုကျွန်တော်တို့လက်အကူအညီတောင်းလို့တို့ဟိုစောင့်ဝင်နေရတော့ကျွန်တော်တို့အသက်မှန်ပြီးမဲ့ဟိုရေကိုထားလို့ကျွန်တော်လည်းကျွန်တော်တို့အနေနဲ့ဒီဟာတစ်ခုနဲ့ဘာမှအကူအညီပေးလို့မရနိုင်ဘူးပေါ့။
ကျူးကျော်ပြန်ကြတဲ့နေထိုင်တဲ့နေရာတွေကိုရှင်းလင်းလာနဲ့ပတ်သက်ပြီးဒေသခံတွေကတော့အလုံးကျုံရင်းအရာလှုပ်ဆောင်တာလို့မြင်ကြောင်းပြောပါရယ်။ပသိမ်မြို့အပါအဝင်အေယာဝတီတိုင်းကမြို့နယ်အများစုမှာလုံခြုံရေးတိုးမြင့်ထားသလိုကမ်းခြေနဲ့ထိစပ်တဲ့ဒေသတွေကိုပို့ပြီးစစ်ဆေးနေတဲ့အကြောင်းလဲပသိမ်မြို့ကန်သူက VOA ကိုပြောပါရယ်
။ဒီဘက်ကမှငါးဦးကြီးလို့တတော်လို့အဲလိုတို့ဆရာကြီးတို့ကအောင်ကြီးတွေရှင်းဖို့ရှိရင်ညာတရင်းသားကြီးတိုင်းညာကအဲတိုက်တွေကြီးတွေဝဲတယ်။ဒီဘက်ကဆရာကတော့တောင်းနေတဲ့ပက်ခိုးတယ်ကျင်းမုန်ချရပါတော့ဒီကံကြီးကိုကံကြီးတွေလာပြီးကိုပြုတ်ဒီရဲ့ဘိုင်းနေမှာနော်ကိုပြုတ်ပြီးတယ်ပေါ့ဒီရဲ့တွေရှိနေတဲ့ဆင်းတော့ပဲအဲ့
ဒါညာတော့အဖြစ်တော့ဘန်တွေရှိမှာလုံခြုံရေးအပြည့်ချထားပြီးဖြတ်သွားတဲ့ဆိုင်ငယ်တွေကိုအဓိကမေးမြန်းစစ်ဆေးတာတွေလှုပ်ဆောင်နေတယ်လို့ဒေသခံတွေကပြောပါတယ်ရန်ကုန်ပသိမ်လမ်းမကြီးပေါ်မှာတော့အဝေးပြေးကားတွေပေါ်မှာတည်ဆောင်လာတဲ့ကုန်ပစ္စည်းတွေကိုစစ်ဆေးတာတွေလုပ်နေတယ်လို့ရင်မောင်းတချို့က VOA ကိုပြောပါတယ်အေယာဝတီတိုင်းကမြို့နယ်အချို့မှာဒီရဲ့ဘိုင်းအတွင်းဘုံပောက်ကွဲမှုတွေရှိခဲ့တယ်လို့လုံခြုံရေးအရစုံစမ်းစစ်ဆေးမှုတွေလည်းတိုးလာတဲ့အကြောင်းဒေသခံသတင်းမီဒီယာတွေမှာရေးသားကြပါတယ်ခင်ဗျာ။